ကချင်ပြည်နယ်အတွင်းမှာတော့တရုတ်ဘက်ကပဲယင်းနှီးမြုပ်နှံရဲတဲ့အနေအထားလို့ကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပြည်နယ်တွင်းမှာတရုတ်နဲ့ဆက်ဆက်တဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလည်းတရားဝင်လမ်းကြောင်းတွေအတိုင်းဖြစ်အောင်စ조사နေကြောင်းလည်းမြကြီးနားမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်တွင်းစီးပွားရေးအခွင့်အလမ်းတွေနဲ့စိန်ခေါ်ချက်တွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်။
ချင်းပြည်နယ်တွင်လူမှုစီးပွားဒုတက်ဖွံ့ဖြိုးရေးအလုပ်အကိုင်တွေဖော်ဆောင်ပေးနိုင်ရေးအတွက်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်နေပေမဲ့တရုတ်ဘက်ကပဲရင်းနှီးမြှုပ်နှံမှုရရှိတဲ့အကြောင်းချင်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်။ကျွန်တော်တို့ကတော့ခဏခဏတွေ့ပါတယ်လူငန်းချင်းတွေကတော့ကိုရီးယားကစားဂျပန်တို့အမေရိကန်တို့ကခဏချင်းတိုင်းကျွန်တော်တို့လာတွေ့ပါတယ်။ဒီလိုလားကျွန်တော်တို့ဒီမှာလာရင်းနှီးပါလို့ပြောမလာဘူး။တော့ဒီလိုလုပ်ငန်းရှင်တွေကိုလည်းကျွန်တော်ရန်ကုန်မှာလည်းလုပ်ငန်းရှင်တွေကိုဒီလိုလည်းလာရင်းပြီးပါလို့ကျွန်တော်တို့အများအားဖြင့်ကြားဒုဗနဲ့ကိုဘမ္မာရဲ့တိတ်မလာဘူးကျွန်တော်ဒီနေ့ဒီပြတိုင်းနဲ့ဒီနေ့နဲ့ဆိုကျွန်တော်ဒီကမှာတော့ဒီလိုစီးပွားရေးနဲ့ပတ်သက်ပြီးလာပြီးရင်းနှီးမြှုပ်နှံတဲ့သူငဲတယ်ဆိုတဲ့အောက်ဆိုရင်ဒီဒီလည်း foreign direct investment အနေနဲ့တော့ဒီဒီကိုဒီကိုနေပေါ့လေအားသူကသူတို့ပဲလာပြီးတော့ရင်းနှီးမြှုပ်နှံ
ရင်းနှီးမြှုပ်နှံမှုနည်းပါတဲ့အချက်ကနည်းမြေမငိမ့်ချက်နဲ့အတွက်ကြောင့်လို့ပြည်နယ်ဝန်ကြီးချုပ်ကကချင်ပြည်နယ်အစိုးရအဖွဲ့ရဲ့တတိယတနှစ်တာဆောင်ရွက်မှုတွေကိုရှင်းလင်းတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။တရုတ်နယ်နေဆက်ကပ်ရပ်ဖြစ်တဲ့ကချင်ပြည်နယ်တွင်းမှာတော့နမေကျော်မြစ်ဆုံစီမံကိန်းအပါအဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများအပြားရှိနေတာပါ။ကချင်ပြည်နယ်တွင်မှဧကတောင်နယ်ချီပီတရုတ်လုပ်ငန်းတွေဘက်ကစိုက်ပျိုးနေတဲ့တီရှူငပြောစိုက်ခင်းတွေကတပ်မတော်အစိုးရလက်ထက်ကလေးကဘင်းအစာတို့တည်နံဖြစ်ရှိခဲ့ပြီးအခုအချိန်မှာတော့တရားဝင်ဖြစ်အောင်စ조사နေတယ်လို့လဲပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်ဟုတ်လားအဲ့တော့ကျွန်တော်တို့2016ကျွန်တော်တို့အစိုးရတောင်းတာဒီလာရတဲ့ကျွန်တော်ကြီးရရှိနေတဲ့ကတ္တတော်တရားဝင်မှုဆိုတော့ပြည်တယ်ကြည့်တယ်အဲ့ဒါကိုကျွန်တော်အစိုးရကညီမျိုးစတာကိုကျွန်တော်ဆက်လိုက်ပိတ်သိမ်းလိုက်တာပိတ်သိမ်းလိုက်တော့နောက်ဆက်တဲ့ consequences တွေဘာဖြစ်လဲဆိုတော့ကတ္တတော်ပင်ကိလေသာရောမှုမှာဘုရင်ကဘုရင်ကတော့ဘုရင်ကတော့လိုက်တယ်ဘုရင်ကတော့ဘုရားကြီးပေါ့
2016ခုနှစ်ကလေးကတရှုံငပြောဆက်ခင်းတွေအရေးကိုစ조사နေပေမဲ့အခက်အခဲပေါင်းစုံရှိနေကြောင်းတရှုံငပြောဆက်ခင်းတချို့ကနည်းမြေလုံးချုံမှုမရှိတဲ့ဒေသတွေမှာလုပ်နေတာကြောင့်စက်မှတ်ဆောင်ရွက်ဖို့ကလည်းခက်ခဲနေပါတယ်
ဒီမှာလမ်းကြောင်းကနေပုံဒီပေါ်ပေါ်တော့ခုဒီမှာဘုံဒီကနေလည်းကြည့်ကြစရောဒါသာလို့တော့တော့ပြောတယ်ဒါပေမဲ့ခက်ခဲမျိုးမျိုးပါလေ။ over point လာတဲ့သူကသူစီပါတာတဲ့ကဘုံကလည်းနောက်တစ်ခုစိုက်တဲ့နေရာတွေကကျွန်တော်တို့မတော်နိုင်တဲ့နေရာဒုံဒုံရင်းမရှိလို့မတော်နိုင်တဲ့နေရာမှာစိုက်။အဲ့ဒါမျိုးရှိတဲ့နေရာခက်ခဲရှိလို့
ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကကောက်ယူထားချက်အရတော့ဧက6000ခွဲလောက်ရှိနေပြီးအတိအကျဘလောက်စိုက်ပျိုးနေတယ်လဲဆိုတော့မသိရသေးပါဘူးဒီငပြောစိုက်ခင်းတွေကိုတော့နိုင်ငံခြားနယ်ပြည်တွင်းဖက်ဆက်ရင်းနှီးမြှုပ်နှံဆောင်ရွက်မှုအဖြစ်တရားဝင်ပေါ်ပေါက်လာဖို့စ조사နေပါတယ်လို့လဲဒေါက်တာခက်အောင်ကပြောဆိုသွားပါတယ်ဟုတ
်ပါဘူးအဲ့မှာအဲ့ဒီ2016တော့တကယ်တော့အဲ့ဒီမှာဟိုမိသားပါတဲ့ဟိုအဲ့ဒီဘယ်လိုပြောလဲဒီလိုကြီးကတင်းဘယ်လိုဘုဆောပါဒီလိုကင်းဘက်တဲ့လောက်ရှိတဲ့သူတွေကတော့တော့တကယ်ကြောက်တော့မယ်စောင်းနေတတ်တာဖြစ်တယ်အဲ့တော့တော့ဆိုချွာတော့ဘုဆောပြည်ကဘာကြောင်ဘာကြောင်ဘာကြောင်ဖြစ်လာလဲညောညာကိုဒီလိုမျိုးတိတ်လို့တော့ဖြစ်ဘူးဒီတော့ဒီကံကြောက်တဲ့အာတို့တော့ဆောင်းမယ်ဆိုတော့တော့ဆုံးချပြီးတော့ဒီတော့ဟိုတော့ဆုံးချပြီးဒီတော့
တ ရားမဝင်ငပြောဆက်ခင်တွေကိုဖျက်သိမ်းလိုက်ရင်ဒေတာရင်းအလုတ်အကင်တသိန်းခွဲလောက်ဆုံးရှုံးသွားနိုင်လို့လူမှုရေးပြဿနာတွေဖြစ်လာနိုင်တာကိုထောက်ထားပြီးတရားဝင်ဖြည့်ဘက်ကိုဥတီဆောင်ရွက်နေတာလို့လဲဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒါ့အပြင်ငပြောဆက်ခင်တွေမှာပုသက်စီတွေကိုစီကတ်မဲ့ဆွန့်ပစ်တာတွေရှိပြီးဒါရီကိုတော့ကြက်မှတ်ဆောင်ရွက်ရမှာလို့လဲသူကပြောပါတယ်။ဒါ့အပြင်ကချင်းပြည်နယ်တွင်းကလူပေါင်းများစွာရဲ့အသက်မွေးဝမ်းကြောင်းမိခိုရာဖြစ်တဲ့တရားစတာတတ်တူတူဖို့ရေးလုပ်ငန်းတွေကိုလည်းတပိုင်းတနိုင်ဆောင်ရွက်နိုင်ခွင့်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရဘက်ကစီစဉ်ခဲ့တယ်လို့သူကအခုလို့ပြောပါတယ
်။ကျွန်တော်ပြီးခဲ့တဲ့မလလောက်ကတော့ဒီပြည်ရင်းတို့ဘာလို့ကိုလေးရွှေလူပဲတပိုင်းတိုင်းပေါ့။အခုကြောက်စေးလို့ပဲလဲတပိုင်းတိုင်းဆိုပြီးတော့အသေးစားလေးတွေကျွန်တော်တို့လည်းအကောင်းချက်ပေါ့ဆိုလို့ရှိတယ်။ဘုမဲလည်းဘာအခက်ခဲရှိသလဲဆိုတဲ့အတိုင်းပေါ့။ပြီးခဲ့တဲ့အကောင်းဆုံးကလည်းရွှေဘိုင်းတိုင်းပေါ့လို့ပဲအတင်းကြီးတယ်ပေါ့။တော့ပြင်းရွှေနဲ့ပြင်းပေါ့။အဲ့ဒါဒီကိုကျွန်တော်တို့ကဒီတော့ကပြည်သူများလုပ်ချင်တဲ့ကုမ္ပဏီလေးတွေပေါ့ကျွန်တော်တို့ကဒီတော့ဆုံးမဆွေးရပုဂ္ဂမင်းနေစီဆွေးတော့ပြန်စားကားနဲ့တဘာပေါင်းကြီးကိုကြီးခံတာပေါ့။အဲ့ကျွန်တော်ဒီနေ့ဆွေးရတယ်။ဥပေါ်ပြီးတော့ဒီရာဒီအခွင့်အရေးကိုပေးတယ
်။ဒီစီစဉ်ကတော့တက်မတော်ဘက်ကလုံခြုံရေးစိုးရိမ်ချက်ကြောင့်မျောလင်းချက်ပြတ်သွားရပြီးအဓိကကတော့ငြိမ်းချမ်းရင်းမရှိတာအကြောင်းလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောဆိုသွားကြောင်းပါရှင်
။တော့ကလည်းဒီမောင်ပေါက်ကဒီဘက်ကျွန်တော်တို့တမ်းတော်လည်းစေတနာနဲ့ဒီနေရာဒီမှာလောက်ကင်လုံမရသေးပါဘူး။မိုင်းနေရှိတယ်။ဟုတ်လား။အဲ့ပါလက်နက်ကင်အဖွဲ့စည်းနေရှိတယ်။ဆိုပြီးတော့ကိုဘက်ကလည်းစေတနာနဲ့ပြောဒီဘက်ကလည်းကျွန်တော်တို့ကလည်းပြည်내ဆွေးရအနေနဲ့စေတနာနဲ့လုပ်ပြရတယ်။ဒီလူတွေရဲ့ညှိနှိုင်းချက်ကဒီစေတနာနဲ့ပူကြမှာဆုံးဆုံးတော့ဖြစ်သွားတယ်။